ရန်ကုန်မြို့အာဇာနည်ပိတ်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုဒုသမ္မတဦးမြင့်စွေဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။အာဇာနည်ပိတ်မှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတဲ့ရန်ကုန်အတွင်းဝင်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်။
ဒီကနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားဟာ NLD အစိုးရလက်ထက်မှာတတိယအကြိမ်မြောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနည်ဘိမ့်မှန်ပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနည်နေ့ကိုအရင်ကထပ်ဆိုင်တဖြည်းဖြည်းနဲ့ကြဲကြဲပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလည်း NLD အစိုးရလက်ထက်၃နှစ်စလုံးအာဇာနည်နေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့အပြင်အခြားတိုင်းနဲ့ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဘိမ့်မှန်အပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးရုပ်ရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနည်ဘိမ့်မှန်အပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တချိန်ကအတွင်းဝင်များရုံဟာလည်းအာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါတယ်။အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ယုံပြုပြင်ထိန်းသိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရဲရင်ကတော့ဒီနေ့အာဇာနည်နေ့အထိမ်းအမှတ်အတွက်အတွင်းဝင်ယုံမှာပြင်ဆင်ထားတာတွေနဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပါ
။လက်ရှိအာဇာနည်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ပြသမဲ့အရာကတော့၄ခုပေါ့နော်။အမတ်တစ်ကကျွန်တော်တို့ပိုကျောင်းအောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးကြီးကြဆုံးပြီးတော့ရသက်တစ်ပတ်အတွင်းမှာကျွန်တော်တို့ထိမ့်မှတ်ပြင်းနဲ့တိဆောက်ထားတဲ့အာဇာနည်ထိမ့်မှတ်ကြောက်တိုင်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့1948ဇန်နဝါရီလ4ရက်နေ့မှာရရှိခဲ့တဲ့လွတ်လပ်ရေးမှာကျွန်တော်တို့မြန်မာနိုင်ငံအလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ရာမူလအလံတိုင်းကျွန်တော်တို့ဟိုပြင်ဆင်ပြီးအခြေအနေကိုပြန်တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမဦးဆုံးအခြေခံဥပဒေဒီကြောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းမှာရေးပါလာတဲ့တိုင်းပြည်ပြည်ပတ်တော်ကိုကျွန်တော်တို့ပြသတာမှဖြစ်ပါတယ်
။အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်။ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အဦကြန့်ခိုင်မှုအားနည်းနေတာကြောင့်အရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူး။အတွင်းဝင်များယုံကိုပြုပြင်မိုးမှန်နေတာတွေကိုလာရောက်လေ့လာတဲ့ဖာသာစိုးမြင့်ကတော့သူအနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်နေနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်
။အဲ့တော့အရင်တော့ကတည်းကဝင်လို့မရဘူးလေ။ဟုတ်တော့ဘောင်းဆိုတော့အခုကတော့ဝင်နေတယ်။ဘောမှန်နေတယ်။တကယ်ဟိုချက်ဆုံးတဲ့အခန်းတွေရောအရင်တော့တော့ကြောက်ကြတော့။ဒါစင်းနဲ့ဟုတ်ပြီဘောင်းမှထားတယ်နော်။အခုတော့အဲ့ဒါလေးတော့ရှင်းပြမရသေးဘူးထင်ပါတယ်။ဒီနေ့ကျရင် historic place ပေါ့နော်။တကယ်architect of independence မှာတော့ဒီကကြီးပါတော့ဒီကစားတဲ့ကလည်း30 30 30အမြဲတမ်းကုန်ကြီးရကောင်းတဲ့နောက်ကဘာမှာပေါ့နော်ဘုရားသူတက်ဆွမယ်နော်ဒီတနည်းလေအတော်ရာရောရှေ့ပြီးတော့တိုင်းပြည်ကိုဆက်လုပ်ပါလေလို့ဆုံးမပေါင်းတောင်းတောင်းပါလေ
အာဇာနည်ပိတ်မှန်မှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုဂါရဝပြုခဲ့ပါတယ်။နိုင်ငံပိုင်သတင်းစာတွေမှာတော့နှစ်စဉ်လိုလိုဖော်ပြနေကြအတိုင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန်ကုန်းကောက်နှုတ်ချက်တွေကိုဖော်ပြခဲ့ကြပါတယ်ရှင်
။မတ်မီခါသတင်းပေးပို့ထားတာပါရှင်။